နှစ်ဆက်တဲ့ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်ရမှာညီလာခံတက်ရောက်မဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တို့ရဲ့ရှာထူးဝိတေတာရီမဖော်ပြတာဟာတန်းတူညီမကြီးကိုအလေးမထားရရောက်တယ်လို့ရက်ဖက်အဖွဲ့အစည်းတွေကဝေဖန်လိုက်ပါတယ်။ညီလာခံပြင်ဆင်မှုကအစတန်းတူကြီးကိုအလေးမထားတာကြောင့်ပင်လုံရဲ့အနှစ်သာရမပြေဝမှာကိုအရက်ဖက်အဖွဲ့အစည်းတွေအနေနဲ့ဆိုရင်းနေကြတာပါ။ဒီ ပြင်ဆင်ရမှာအစိုးရနဲ့တပ်မတော်ဘက်ကတာဝန်ရှိသူတွေရဲ့ယာဒူးဂုံပုတ်တွေကိုဖော်ပြထားပြီးမြဲတိုင်းနာသက်နဲ့ကန်ခေါင်းဆောင်တွေရဲ့ယာဒူးဝိသေသားတွေကိုတော့ဒန်းတူဖော်ပြခြင်းမရှိတဲ့အပေါ်အရက်ဖတ်ဖွဲ့စည်းတွေကဝေဖန်လိုက်ပါတယ်တိုင်းနာသက်နဲ့ကန်အဖွဲ့စည်းတွေကတာဝန်ရှိသူတွေရဲ့ယာဒူးဝိသေသားတွေကိုမဖော်ပြတာဟာအသေးအဖွဲ့ကိစ္စလို့ထင်ရပေမဲ့လည်းဒန်းတူညီမကြီးကိုအလေးမထားရရောက်တယ်လို့ဂုံတိတ်ခါချတဲ့သဘောလိုတော့ဆိုနိုင်တယ်လို့27ရာစုပင်လုံညီလာခံအတွက် CSO Forum ဖြစ်မြောက်ရေးယာယီကော်မတီမှပါဝင်တဲ့ကိုသွင်းလင်းအောင်ကပြောပါတယ
်ကျွန်တော်တို့လည်းအဲ့လိုပဲခံစားရတာပဲဒန်းလူကြီးမရှိဘူးဆိုတဲ့သဘောမျိုးပေါ့နော်ဘာဖြစ်လို့လဲဆိုတော့သူလည်းသူ့အဖွဲ့အစည်းမှာသူ့ရဲ့သူတာဝန်တစ်ခုယူထားတဲ့သူ့ရဲ့ယာသူဟိုရှိနေတာပဲလေအဲ့ဒါကိုမထည့်ဘူးဆိုတော့မထည့်ရင်လည်းဟလာဆွေးနွေးပွဲတွေအားလုံးမထည့်ဘူးဆိုလဲတမျိုးပေါ့အခုကတစ်ဖက်ပါကြတော့ဒီဆိုကတစ်ဖက်မှာကြတော့သူ့ရဲ့ယာသူတွေကိုအတိအကျထည့်ပြီးတော့တစ်ဖက်ကလုံးဝမထည့်ဘူးဆိုတော့ဒါကဆွေးနွေးမှုမှာဒန်းလူမထားဘူးဆိုတဲ့သဘောမျိုးသက်ရောက်တယ်လေဒီဒန်းလူညီမကြီးနဲ့ပတ်သက်ပြီးတော့ဒီလောက်အသေးအဖွဲလေးပေါ့နော်ဒီနာမည်ရှေ့မှာတက်တယ်ဆိုတဲ့ကိစ္စလေးလောက်တောင်မှဒီလိုမျိုးဖြစ်သွားတယ်ဆိုတော့တော့တော်တော်လေးကိုဘယ်လိုခေါ်မလဲစိတ်မကောင်းဖြစ်ရပါတယ်
27ရာစုပင်လုံညီလာခံမှာတက်ရောက်ပင်တိုင်းနာလက်နက်ကိုင်အဖွဲ့တွေကတာဝန်ရှိသူတွေရဲ့ယာဒူးဝိသေသားတွေကိုမဖော်ပြတာဟာပင်လုံစိတ်ဓာတ်ကိုတွေးဖယ်စေသလိုညီလာခံရဲ့ဂုံတိတ်ခါကိုလည်းထိပါရာရောက်တယ်လို့အရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးဒီကနေ့ဩဂတ်လ30ရက်နေ့မှာကြီးညာချက်ထုတ်ပြန်ထားပါတယ်။ဒုံဆန်းစုကြည်အနေနဲ့လည်း27ရာစုပင်လုံညီလာခံကိုပင်လုံစိတ်ဓာတ်ကိုအခြေခံပြီးကျင်းပမယ်လို့ပြောဆိုထားတာရှိပါတယ်။ဒါပေမဲ့လည်းညီလာခံပြင်ဆင်မှုနဲ့ပတ်သက်လို့ပင်လုံစိတ်ဓာတ်ကိုအခြေခံတာမတွေ့ရတဲ့အပေါ်ကချင်ရင်းရင်းကွန်ရက်ကကိုကျော်ကွန်းကသူ့အမြင်ကိုအခုလိုပြောပါတယ်
။အဓိကဒီပြည်တော်စုငင်းချမ်းရေးညီလာခံကို27ရာစုပင်လုံရဲ့စိတ်ဓာတ် spirit နဲ့လို့ဆောင်သွားမယ်ဆိုပြီးမှနိုင်ငံတော်တိုင်ပြင်ခံပုဂ္ဂိုလ်ကိုလည်းပြောခဲ့တာဖြစ်တာပင်လုံစိတ်ဓာတ်လို့ပြောလို့ရှိရင်တိုင်းတာချင်းချင်းဟိုလေးစားမှုအစီအမပြုမှုပြင်ဒန်းတူမှုကိုအခြေခံတဲ့စိတ်ဓာတ်တွေကပင်လုံစိတ်ဓာတ်ဖြစ်ပါတယ်အဲ့ဒီပင်လုံစိတ်ဓာတ်တွေကအခန္ဓာထဲမှာတည်မဟုတ်ဘူးအခန္ဓာမတိုင်ခင်ပြင်ဆင်တဲ့နေရာမှာရောပြင်နေရာဆက်ထားမှုတွေကအစပြုလို့ရှိရင်ကျွန်တော်တို့ဟိုပြုမှုလုံဆောင်ပုံတွေကအစအားလုံးကဒါပင်လုံစိတ်ဓာတ်ကိုအခြေခံရမယ့်အနေအထားပါပြီးတော့လို့ရှိရင်ဒီပြင်လုံးကြီးနာခံမှာထက်လာမဲ့ရလက်တွေကိုအကောင့်တွေဖော်မဲ့အချိန်မှာလည်းဒါပြင်လုံးစိတ်သက်ကိုအခြေခံမှာဖြစ်ပါတယ်။အဲ့ခါကျမှနိုင်ငံတော်တပင်းကပုတ်ကိုပြောတယ်ပြင်လုံးစိတ်သက်ပြင်လုံး spirit ဆိုတဲ့အရာကတကယ်ပဲအထိတ်တွေပြီးသွားလာမှာဖြစ်ပါတယ
်။မနေ့ကမှကျင်းပမယ့်27ရာစုပြင်လုံးကြီးလာခံမှာတော့မဟာမိတ်လက်နက်ကိုင်အဖွဲ့၃ဘွဲ့ဖြစ်တဲ့ Kogam MNDAA ပလောင် TNLA နဲ့ရခိုင်တပ်မတော် EE တို့တက်ရောက်ဖို့မသေးကြသလိုနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့လည်းတက်ရောက်မှာမဟုတ်ပါဘူး။ဒီညီလာခံအဖွဲ့မှာလည်းတိုင်းနာလက်နက်ကိုင်အဖွဲ့အားလုံးကိုစားပြုအနေနဲ့တဦးပဲမိန့်ခွန်းပြောဖို့စီစဉ်ထားတဲ့အပေါ်မှာလည်းအများစုကဝေဖန်နေကြတာပါ27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်ရမှာတိုင်းနာလက်နက်ကိုင်ခေါင်းဆောင်တွေရဲ့ယာဒူးဝိသေသတွေဖော်ပြခြင်းမရှိတာနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားတာမရှိပါဘူးပြီးခဲ့တဲ့လပိုင်းတုန်းကတော့မြန်မာစစ်တပ်အနေနဲ့တိုင်းနာလက်နက်ကိုင်အဖွဲ့ကတာဝန်ရှိသူတွေရဲ့နာမည်တွေကိုတပိုင်းဆိုင်ရာယာဒူးဝိသေသတွေတက်ပြီးမတုံ့နှုံးဖို့နိုင်ငံပိုင်မီဒီယာတွေကိုညွှန်ကြားခဲ့တာလည်းရှိပါရဲ့ရှင်